အခုလာမယ့်ကျွန်းက15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းကမော်ရင်းတွေကနေထွက်ခွာကြဖို့စစ်တပ်ကတတိပေးပြီးတဲ့နောက်တနိုင်းဖက်ကိုထွက်ပြေးလာတဲ့စစ်ပြေဒုက္ခတဲ့ဦးရဟာထောင်ချီရှိလာနေပြီးနေထိုင်စားတောက်ရေးအတော်လေးရှိခဲ့ဖြစ်နေလို့ဒုက္ခတဲ့ကွန်ကြီးပင်နေသူတွေကပြောပါတယ်အခုလိုကြော်ပြန်စီရင်တင်းမာမှုတွေရှိလာနေတဲ့ကချင်ပြည်နယ်တွင်တိုက်ပွဲတွေကြားအရတားတချို့ထိခိုက်မှုတွေရှိလာနေတဲ့အပေါ်စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။အသေးစိတ်ကိုတော့မဆုမုံကပြောပြထားပါတယ်ရှင်
။ဟုတ်ပါတယ်။ဂျိုးလာဇမ်းမိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြားတင်းမာလာတဲ့စီရင်အခြေအနေတွေကြောင့်ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကရွှေနဲ့ဘရင်မော်ရင်း10ခုကနေထိုင်တဲ့သူတွေဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲဂျိုးလာ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့ဂျိုးလာ9ရက်နေ့ကနေစလို့စစ်တပ်ကစာရီဖြန့်ဝေညွှန်ကြားထားပါတယ်အလားတူပြီးခဲ့တဲ့ဂျိုးလာ10ရက်နေ့ကစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကန်မြို့နဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်းသွားလာခြင်းမပြုဖို့ကချင်နယ်နဲ့ကင်တဖွဲ KIA ကနေအမိန့်ထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ရတာကလည်းတိုက်ပွဲဖြစ်လာတဲ့အခြေအနေဖြစ်လာရင်ခရီးသွားပြည်သူတွေထိခိုက်မှုမရှိအောင်ထုတ်ပြန်တာပါလို့လည်း KIA ဘက်က VOA မြန်မာပိုင်းကိုပြောထားပါတယ်တကယ်လို့တမန်ချင်းကိုကြော်လွန်ပြီးခရီးသွားလို့ဖြစ်ပေါ်လာတဲ့ဘလို့ကိစ္စရက်တွေကိုမဆိုကချင်လွတ်လပ်ရေးတပ်အနေနဲ့တာဝန်ခံမှာမဟုတ်ကြောင်းကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်အခုလိုမျိုးစီးရဲတင်းမာနေတဲ့အခြေအနေမှာတနိုင်းမျိုးတွေကိုမော်ရင်းလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာနေပြီးဒီထွက်ပြေးလာတဲ့ဒုက္ခတွေအများစုဟာဒေသခံတွေမဟုတ်ပဲရွှေပြောင်းလုံလောက်ကန်သူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရေးနဲ့စားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခတွေဒီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသခံအခြေစိုက်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးခန်းရှာအောင်ကအခုလိုပြောပါတယ
်ခုအနေထားတော့တနိုင်းဘက်မှာဒီစစ်ပြေးရှောင်ပြည်သူတွေသဖွဲ့ဖွဲ့ရောက်လာတာပေါ့နော်လုံချုံရေးတော့လုံခဲ့တဲ့ပတ်ကစာပြင်မှာပေါ့နော်တချို့နေရာမှာစိုက်ပွဲကြီးလည်းပြန်ပြင်မှာဖြစ်လာတဲ့အနေထားရှိတယ်ရွာတချို့မှာဒီအမြောက်ဆန်ကြလို့အရက်သားတချို့ကလည်းထိခိုက်ဒဏ်ရာရဖြစ်တဲ့အနေထားတွေလေးရှိတယ်။နောက်ပြီးလုံခဲ့တဲ့ပတ်တုန်းကအထက်မှာဒီသူတက်တဲ့မှာရှိတဲ့ပရင်တို့ရွှေမော်တို့ကအမှရှိနေတဲ့အရက်သားတွေကိုအဲ့ဒီနေရာကနေဇွန်လ15ရက်မတိုင်မီဆွန်ကိုဆိုတဲ့ဝေစာတီလေးရတယ်။နောက်တစ်ဖက်မှာကြတော့ဒီကဲဝဖက်ကနေလည်းအထက်မှာဒီထုတ်ပြန်ထားတဲ့စာတီလေးပြန်ရှိတော့လုံချုံရေးအနေနဲ့ပြောမယ်ဆိုရင်အရက်သားတွေအတွက်လောလောဆယ်အနေထားမှာတော်တော်လေးအကအွယ်မိနေတဲ့အနေထားမျိုးမှာရှိနေတာဖြစ်ပါတယ
်။ဒီစီပင်းဆောင်တွေကိုလောလောဆယ်မှာတော့တနိုင်းမျိုးခွေရဲ့ဘာသာရေးကျောင်းနေနဲ့ဘုန်းကြီးကျောင်းနေမှာခေတ္တထားရှိထားပြီးတာရှင်မှာတော့ရေရှင်နေထိုင်ရေးအတွက်စိုးရင်စရာဖြစ်လာတယ်လို့ဥခွန်ရှာအောင်ကပြောပါတယ
်။လောလောဆယ်အနေထားမှာတော့ကျွန်တော်အနေနဲ့လည်းအသက်ကိုအရေးပေါ်အကူအညီပေးနေနိုင်ဖို့တော့ကြိုးစားနေတယ်။ကျွန်တော်မှာပိုရှန်ဘတ်ဂျက်တင်မရှိတော့သူတို့ကိုအကူအညီပေးနေဖို့ပန်းနိုင်ရင်းမှာပေါ့နော်။ငွေကြေးအချက်လည်းတော်တော်ခက်ခဲနေတဲ့အနေထားမှာရှိတယ်။ဒါပေမဲ့လောလောဆယ်အနေထားတော့ဘင်းတော်တို့ခမရှိတဲ့ယမီရဖာတို့ကသူတို့ကြုံရရရနဲ့အဲ့လိုသလိုတော့ရှိရှိနေတဲ့အနေထားမှာရှိပါရဲ့ပေါ့
အခုလက်ရှိကချင်တနိုင်းဘက်ကိုတိတ်ဆောင်လာနေရတဲ့စစ်ပြေးဒုက္ခတွေကြီးအထူးသဖြင့်နေကံမဟုတ်တဲ့အလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကချင်ငယ်ငယ်ရေးလှူရှာသူကိုပက်ထရစ်ကွန်ဂျာလီကလည်းအခုလိုပြောပြပါတယ်
အခုလောလောဆယ်ကတော့ပြေးတဲ့လူတွေကတော့အများကြီးပဲပေါ့နော်ပြေးတာတော့တကယ်အများကြီးပြေးပါတယ်ဘာလို့ဆိုရှင်တိုင်းရင်းတွေလည်းအခုတို့ကထတ်တိုးချဲ့တဲ့ဥစ္စာတွေအများကြီးရှိတယ်များသောအားဖြင့်အဲ့လိုထွက်ပြေးလာကြတဲ့လူတွေတော်တော်များများဒိရခံနေရတော့အများနည်းပါတယ်ပေါ့များသောအားဖြင့်ကတော့ဒီဒီမဘကလာပြီးတော့လာတူးကြတဲ့လူတွေပါခင်ဗျာသူတို့တော်တော်ဒုက္ခရောက်ပါတယ်ခုတော်တော်ညို့တဲ့ရောရွာတဲ့ရောဘေးမွေနဲ့ကိစ္စတွေကသူတို့အတွက်တိတ်ခက်ခဲဖြစ်စီနေပါတယ်ခင်ဗျာ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် MCA လက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အပေါ် MCA ထိုးနိုင်ရေးစီရေးအရာဖိအားပေးနေတဲ့သဘောဖြစ်တယ်လို့လည်းပိုခွန်ကြာလီကတုံ့တက်ပါတယ
် MCA ထိုးဖို့အတွက်ကြက်ကန်တယ်လို့ကျွန်တော်ကအချင်းနဲ့ပေါ့နော်သူတို့ pressure နည်းနဲ့ approach လုပ်တယ်ဆိုတာမအောင်မြင်ဘူးဆိုလို့လည်းကျွန်တော်ပြောချင်ပါတယ်မဟုတ်တော့လူတိုင်းကစပွဲမှာလည်းဖြည့်ရှင်းတာအကောင်းဆုံးစပွဲမှာဖြည့်ရှင်းတယ်ဆိုရင်ဘယ်သူမှအထူးခိုက်မရှိကြဘူးအဆုံးဆုံးလည်းမရှိကြဘူးရှင်းနေမဲ့တိုင်းနေမဲ့ဆိုကောင်းလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လို pressure ဖြစ်ပြီးတဲ့ကတဲ့ MCA process ကနေကြေးထွက်သွားတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တိုက်ပူတီသားတွေတော့အင်မတန်ထိတ်လန့်စရာကောင်းပါလေခင်ဗျာလက်ရှိနိုင်ငံရဲ့ရင်းချမ်း process ဆာဆိုလို့ရှိရင်ကျွန်တော်တို့တိုက်ပူတီသားတွေတော့တော့ဆွေးရစရာအတိရှိပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ခုချိန်ထိစစ်ပြေးဒုက္ခတဲ့စခန်းတွေမှာနေ့နဲ့ကြီးနေထိုင်ခိုးလုံနေကြရတဲ့အနေအထားဖြစ်သလိုတနိုင်းတံမှာစစ်ပြေးဆောင်ထွက်ပြေးနေရတဲ့ထောက်ချီးတဲ့ဒုက္ခတွေရဲ့အရေးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးကြဖို့တောင်းဆိုလိုပါတယ်လို့ကချင်စစ်ပြေးဒုက္ခတဲ့အရေးကူညီပေးနေသူတွေကပြောပါတယ်ရှင်